This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆီယနာရှင်ဘေးရောကနေကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့ဧပြီလ20ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့အစီအစဉ်သတင်းကောင်းထုတ်ချက်ကိုရန်နိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
UNG တို့ရာရှင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး Radio UNG ရဲ့မနက်ခင်းစီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့ဖလန်ခလာယာ268သိန်းတိုက်ပွဲတွင်ထွက်ပြေးတဲ့စစ်ကောင်စီတပ်ဖွဲ့ဝင်195ဦးပြန်လည်ဖမ်းမိတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်ဖလန်မျိုးခလာယာ268သိန်းတိုက်ပွဲတွင်ထွက်ပြေးတဲ့စစ်ကောင်စီတပ်ဖွဲ့ဝင်ယာရုအကြီးဆုံးအပေါ်ဝင်အကုန်နီးပါးကိုပြန်ဖမ်းမိတယ်လို့ချင်းညီနောက်အဖွဲ့ CNO CNDF ပြောခွင့်ရသူကဧပြီလ10ရက်နေ့မှာအွန်လိုင်းကပြုလုပ်တဲ့ဖလန်မျိုးသိန်းဂုဏ်ပြုခန်းထောက်မှာပြောဆိုထားပါတယ်ခလာယာ268ကနေထွက်ပြေးတဲ့သူတွေအခုချိန်ခါမှာဆိုရင်ဆက်ကဆအားလုံးနီးပါးကျွန်တော်တို့လက်ထဲရောက်ပါတယ်သူတို့ရဲ့အကြီးဆုံးဂျီဝမ်ကထွက်ပြေးတယ်ဒီနေ့ချိန်မှာသူတို့အကြီးဆုံးကနေအငယ်ဆုံးအထိကျွန်တော်တို့လက်ထဲ195ယောက်ရှိတယ်မနေ့ကဆိုလို့ရှိရင်120ဝန်းကျင်ပေါ့အားလုံး300ကျော်ပေါ့သူတို့ကိုကောင်းကောင်းမွန်မွန်ထားတယ်ကလေးတွေနဲ့အမျိုးသမီးက60ကျော်ရှိပါတယ်လို့ပြောပြထားပါတယ်ဖလန်းမျိုးသိန်းတိုက်ပွဲကနေစစ်ကောင်စီထံကလက်နက်ကြီးလက်နက်ငယ်900ဝန်းကျင်ရရှိခဲ့ပြီးကြီးစံဒရုန်းဆက်ဆက်ပစ္စည်းအများပြားထိုက်တန်တန်ရရှိခဲ့တယ်လို့ CNO CNDF ကပြောခွင့်ရကပြောကြားခဲ့ပါတယ်ကျွန်တော်တို့ဘက်ကနေဆုံးရှုံးမှုတွေရှိတယ်ထုတ်ပြန်ထားသလိုပေါ့အာဇာနည်ရဲဘော်တွေ89ဦးအသက်ပေးသွားကြတယ်အဲ့ဒီထဲမှာချင်းကြီးနောင်က56ဦးကြာဆုံးပေးဆက်ခဲ့ကြပါတယ်လို့ပြောပါတယ်2025ဧပြီလ9ရက်နေ့ဖလန်းမျိုးတစ်ခုလုံးကိုပြန်လည်ထိန်းချုပ်လိုက်တာဖြစ်ပြီးရှင်းလင်းလုံဆောင်စရာတွေပြီးဆုံးသွားရင်ချင်းကြီးနောင်အနေနဲ့မျိုးကိုပြည်သူတွေလက်ထက်အမြန်ဆုံးပြန်လည်ပေးရနိုင်အောင်လုံဆောင်နေတယ်လို့လည်းဆိုပါတယ်ခင်ဗျာခုတ်ကတင်ဆက်ပေးမယ့်စီးရီးသတင်းကတော့ဆလင်းညွနယ်အတွင်းစစ်ကြောင်းထိုးလာတဲ့ပခုတ်ကူတပ်မ101လက်အောက်ခံ235တပ်ရင်းစစ်ကြောင်းမှတပ်သားတို့မိုက်ထိသေဆုံးနေတဲ့ရုံလောင်တွေ့ရှိတဲ့သတင်းပဲဖြစ်ပါတယ်။မင်းမှုခရိုင်ဆလင်းညွနယ်အတွင်းစစ်ကြောင်းထိုးလာတဲ့ပခုတ်ကူတပ်မ101လက်အောက်ခံ235တပ်ရင်းအကြမ်းဖက်စစ်ကောင်စီပုံမှုစစ်ရန်နိုင်ဦးဆောင်စစ်ကြောင်းမှတပ်သားတို့မိုက်ထိသေဆုံးနေတဲ့ရုံလောင်ကိုဧပြီလ10ရက်နေ့မှာတွေ့ရှိရကြောင်းဒေါင်းညီတော်မျိုးပြပျောက်ကြားတပ်ဖွဲ့မှသတင်းထုတ်ပြန်ထားပါတယ်။ဒါပြင်ဆလင်းမြို့နယ်အတွင်းစစ်ကြောင်းထိုးလျက်ရှိတဲ့စစ်ကောင်စီစစ်ကြောင်းတွေမှပေါ်တာဆွဲခံရတဲ့တပ်သားများအလင်းဝင်ရောက်လာခြင်းပါက399-439-1933ဖုန်းနံပါတ်နဲ့ Telegram @peacockbrother ကိုချိတ်ဆက်ပြီးဝင်ရောက်နိုင်ကြောင်းဖော်ပြထားပါတယ်ခင်ဗျာ။ဆလဘီပေါင်900ဘုံကလစတာဘုံများနဲ့ကြောက်တော်မျိုးကိုစစ်ကောင်စီဘုံကျဲတက်ခတ်တဲ့တရင်ကိုလည်းတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်ကြောက်တော်မျိုးကို Rocket ပေါင်900ဘုံနဲ့ Cluster ဘုံ11လုံးနဲ့စစ်ကောင်စီကဘုံကျဲတက်ခတ်ခဲ့ရမှာအကြမ်းတအူးသေဆုံးခဲ့တယ်လို့ HDCO Humanitarian and Development Coordinate ကထုတ်ပြန်ထားပါတယ်။ဧပြီလ10ရက်နေ့ကကြောက်တော်မျိုးပေါ်ရှိပြည်တော်သားမျိုးသစ်ရှမ်းရွာရက်ွက်တွေကိုမနက်2:30မိနစ်မှာ Jet Fighter နဲ့ Rocket ဘုံသီးတစ်လုံးနဲ့2:44မိနစ်မှာပေါင်900ဘုံသီးတစ်လုံးပစ်ခတ်တိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်မနက်2:48မိနစ်မှာ Jet Fighter ဒုတိယတစ်စီးနဲ့ Cluster ဘုံ4လုံးနဲ့မနက်2:51မိနစ်မှာနောက်ထပ် Jet Fighter နောက်တစ်စီးနဲ့ Cluster ဘုံ9လုံးကိုကျဲချတိုက်ခတ်ခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါပစ်ခတ်တိုက်ခတ်မှုတွေကြော ောင်အကြမ်းသားတအူတေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရှိခဲ့သူ20ဦးခန့်ရှိကထိခိုက်ဒဏ်ရာခဲ့သူများထဲမှ6ဦးဟာကလေးများဖြစ်ကာ9ဦးကတော့အမျိုးသမီးများဖြစ်တယ်လို့သိရပါတယ်။အထူးသဖြင့်ယခုတိုက်ခိုက်မှုမှာတပ်တန်းရှည်စွာဖြင့်မပေါက်ကွဲပဲဘုံးပြအဖြစ်ကျန်ရှိနေတတ်တဲ့ cluster ဘုံးမြောက်ကိုပါအသုံးပြုခဲ့ကကရအူးစစ်ဆေးချက်များအရအဆိုပါ cluster ဘုံးမြောက်ကထွက်ကျလာတဲ့မပေါက်ကွဲသေးတဲ့ဘုံးအသေးများရင်းရက်ွက်များအနီးတွိုင်မှာကျန်ရှိနေသေးတယ်လို့ဆိုပါတယ်။အဲ့ဒီဘုံးတွေဟာဒေသခံပြည်သူများအတွက်အလွန်အန္တရာယ်ဖြစ်စေနိုင်တဲ့အပြင်လူသားချင်းစာနာရေးလုပ်ငန်းတွေကိုလည်းထိခိုက်စေနိုင်ပြီးအဲ့ဒီလိုအန္တရာယ်များတဲ့လက်နက်တွေကိုအရသာပြည်သူများနေထိုင်ရန်ဒေသများကိုပိတ်မထားတိုက်ခိုက်ခြင်းကလူသားချင်းစာနာမှုဆိုင်ရာဥပဒေများနဲ့ဂျင်နီဗာစာချုပ်ကိုချိုးဖောက်နေတာဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အခုတခါတင်ဆက်ပေးမယ့်သတင်းကတော့ရေရွက်ကြီးရွာကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့ရမှာကလေးငယ်များအပါအဝင်24ဦးသေဆုံးခဲ့ရတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။မန္တလေးတိုင်းတပေကြီးမြို့နယ်ရေရွက်ကြီးရွာကိုစစ်ကောင်စီကလေကြောင်းကနေဘုံနှလုံးကျဲချတိုက်ခိုက်ခဲ့ရမှာကလေးငယ်များအပါအဝင်24ဦးသေဆုံးခဲ့ရတယ်လို့တပေကြီးပကဖထံကသိရပါတယ်။ဧပြီလ19ရက်နေ့နေ့လယ်တနားခန့်မှာရေရွက်ရွာဓာတ်ဆီဆိုင်ကိုဂျက်ဖိုက်တာနဲ့ပေါင်200ဘုံနှလုံးကျဲချတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။လေကြောင်းတိုက်ခိုက်မှုအတွင်းဓာတ်ဆီဆိုင်မီးလောင်ပြချခဲ့ပြီးပောက်ကွဲမှုဖြစ်ပွားခဲ့ကအသက်2နှစ်ကျော်နဲ့3နှစ်ကလေးငယ်တွေအပါအဝင်ပြည်သူ24ဦးထိခိုက်ဒေဆုံးခဲ့ရပါတယ်။ထိခိုက်ဒဏ်ရာရခဲ့သူများဟာလည်း20ကျော်ရှိခဲ့ပြီးဒဏ်ရာပြင်းထန်ကအသက်အန္တရာယ်ဆိုးရင်ရသူများစွာပါဝင်တယ်လို့သိရပါတယ်။ EBL 18ရက်နေ့မနေ့ကမနက်10နာရီကျော်မှလည်းတပေချင်းမြို့နယ်လေးကြကြီးရွာကိုပေါင်300ဘုံကျဲချခဲ့ရမှာအရသာပြည်သူ73ဦးဒေဆုံးခဲ့ပြီး3ဦးဒဏ်ရာပြင်းထန်ကဆိုးရင်ရတဲ့အခြေအနေမှာရှိနေတယ်လို့ဆိုပါတယ်။ EBL 18ရက်နေ့ညနေ4နာရီခွဲကမှလည်းရေရွက်ကြီးရွာလမ်းခွဲကိုလေကြောင်းကနေဘုံကျဲတိုက်ခတ်ခဲ့ပါသေးတယ်ခင်ဗျာ။အခုဆက်လက်ပြီးမင်းစောကြီးရွာကိုပေါင်900ဘုံကျဲချတိုက်ခိုက်ကိုရင်တပါးပါဝင်3ဦးသေဆုံးဆိုတဲ့စီးရဲသတင်းကိုလည်းတင်ဆက်ပေးပါမယ်။ KNU ထိန်းချုပ်နယ်မြေတရုံခရိုင်တပ်မဟာတပ်ဘီလင်းမြို့နယ်မင်းစောကြီးရွာကိုစစ်ကောင်စီကပေါင်900ဘုံကျဲချတိုက်ခိုက်ခဲ့ရမှာကိုရင်တပါးပါဝင်3ဦးသေဆုံးခဲ့ရတယ်လို့ဒေသခံတွေထံကနေသိရပါဗျ။ဤပြီးလ19ရက်နေ့နေ့လယ်7:07နာရီတန်ဃာတော်မြတ်စွန်းစားချိန်မှာမင်းစောကြီးရွာဖုန်ကြီးကျောင်းကိုစစ်ကောင်စီကပေါင်900ဘုံတလုံးကျဲချတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဘုံကျဲတိုက်ခိုက်မှုကြောင့်ကိုရင်လေးတပါးနဲ့ကျောင်းတကမဒေသခံအမျိုးသမီး2ဦးသေဆုံးသွားပြီးတန်ဃာတော်မြတ်အပါအဝင်ထိခိုက်ဒဏ်ရာရသူ10ဦးထပ်မံရှိခဲ့တယ်လို့သိရပါတယ်။ဒါပြင်ဘုံကြီးကျောင်းစွန်းစားဆောင်ပျက်စီးခဲ့ရပြီးလေကြောင်းတိုက်ခတ်မှုထပ်လုပ်အောင်ပဲဆိုတဲ့သတင်းကြောင့်ရွာသားတွေထွက်ပြေးတင်းရှောင်နေရတယ်လို့သိရပါတယ်။မင်းစောခေါ်ဖို့ပလဲကြေးရွာရှိစာတင်ကျောင်းနဲ့ဘုံကြီးကျောင်းကိုပြီးခဲ့တဲ့2024မတ်လ23ရက်နေ့ကလည်းစစ်ကောင်စီကဘုံကျဲတိုက်ခတ်ခဲ့ပါသေးတယ်ခင်ဗျာ။အခုတခါတင်ဆက်ပေးမှာကတော့တမူးကပြည်သူနေ20ကျော်ကိုပြူဇော်တီတွေကဖျက်ဆီးယူနေတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။စကတိုင်းတမူးမျိုးမြို့မဆလေးချောင်းနယ်ကြီးရပ်ကွက်ကနေ20ကျော်ကိုပြူဇော်တီတွေဖျက်ဆီးယူနေကြတယ်လို့ဇော်လန်သတင်းဌာနကဖော်ပြထားပါတယ်။ဖျက်ဆီးယူထားတဲ့နေအိမ်နဲ့ပစ္စည်းတွေကိုပြူဇော်တီတွေကသူတို့အတွက်နေအိမ်ပြန်ဆောက်တာရှိတယ်လို့အဖွဲ့ရမုံငွေအတွက်ဆိုပြီးမြို့မဆက်နှစ်ပြူကောင်းဆောင်ပကြီချမ်းမြေကရပ်ကွက်မှာပုံရောင်းနေတာလည်းရှိတယ်လို့ဆိုပါတယ်။စီရေးအခြေအနေနဲ့ပြူဇော်တီတွေရဲ့ရန်ကြောင်နေအိမ်တွေကနေထွက်ပြေးတင်းရှောင်နေကြတဲ့ဒေသခံတွေကိုနေရက်ပြန်လာဖို့ပြူကောင်းဆောင်ပကြီချမ်းမြေကပြီးခဲ့တဲ့လစီဝေတကူမှာပြောကြားခဲ့ပြီးပြန်မနေတဲ့နေအိမ်တွေကိုနေစရာမရှိတဲ့ပြူဇော်တီတွေအတွက်ဖြတ်ယူသွားမယ်လို့ပြောဆိုခဲ့ပါတယ်။တမူးမြို့မှာဆလေးချောင်းနယ်ကြီးရပ်ကွက်နေဒေသခံတွေဟာပြီးခဲ့တဲ့2024ခုနှစ်ထဲကစီရေးချင်းတွေကြောင့်ထွက်ပြေးတင်းရှောင်ကြရပြီးယခုနှစ်ဇန်နဝါရီလကလေးကလည်းမျိုးသိန်းတိုက်ပွဲဆင်နွှဲမယ်ဆိုတဲ့သတင်းကြောင့်ထပ်မံထွက်ပြေးခဲ့ကြရကရပ်ကွက်အတွင်းမှာလူမရှိသလောက်ဖြစ်နေပြီလို့သိရပါတယ်ခင်ဗျာ။ဟုတ်ဆလပီမြင်းမှုမျိုးနဲ့ကံတော်ရွာကိုလေရင်နဲ့ဘုံကျဲတက်ခတ်မှုမှာကလေးငယ်များပါဝင်ပြည်သူများထိခိုက်ဒေဆုံးခဲ့ရတဲ့တဲ့တင်ကိုလည်းတင်ဆက်ပေးပါမယ်။ဤပြီးလ19ရက်နေ့မနက်7:40မိနစ်ကမှမြင်းမှုမျိုးနဲ့ကံတော်ရွာကိုအကြမ်းဖက်စစ်တပ်ကလေရင်နဲ့ဘုံကျဲတက်ခတ်ခြင်းကြောင့်ကလေးငယ်များပါဝင်ပြည်သူများထိခိုက်ဒေဆုံးမှုရှိကြောင်းဒေသတင်းများအရသိရပါတယ်။လေကြောင်းတက်ခတ်မှုအတွင်းပြည်သူတွေထိခိုက်ဒေဆုံးမှုရေတွက်ကိုအတိပြုနိုင်ခြင်းမရှိသေးပါဘူးလို့လည်းသိရပါတယ်ခင်ဗျာ။ခုနောက်ဆုံးတင်ဆက်ပေးခြင်းတဲ့စီးရဲတဲ့ကတော့ရှမ်းတောင်ခြေဆိုင် SSNDF KNDF ယူအမှတ်9စစ်တမ်းစင်ပွဲကျင်းပတဲ့တရင်မဲ့ဖြစ်ပါလေ။ရှမ်းတောင်ခြေဆိုင် SSNDF KNDF ယူအမှတ်9ဖွဲ့စည်းခြင်းနဲ့စစ်တမ်းစင်ပွဲကျင်းပခဲ့ကြောင်းဧပြီလ19ရက်နေ့မှာ Karani Nationalities Defense Force ကထုတ်ပြန်ထားပါလေ။SSNDF KNDF ယူအမှတ်9စစ်တမ်းကို2025ခုနှစ်ဖေဖော်ဝါရီလ17ရက်နေ့ကစတင်ခဲ့တာဖြစ်ပြီးဧပြီလ19ရက်နေ့မှာအောင်မြင်စွာတမ်းစင်နိုင်ခဲ့တာလို့ဆိုပါလေ။အဆိုပါတမ်းစင်ခဏမှာတနန်းစင်းရဲဘော်များရဲ့စီရေးပြခြင်းအလံတင်ခြင်းနဲ့တစ္ဆာဒိဋ္ဌံယူဆခြင်းစစ်ကြောင်းများအားစစ်ဆေးခြင်းတို့ကိုပြုလုပ်ခဲ့ကြပါတယ်။အဲဒီနောက် KNDF စီရေးချုပ်အပါဝင်ဘိုးကော်မတီနဲ့ KNDF ယူအမှတ်9မှတာဝန်ရှိသူများကအမှားစကားပြောကြားခဲ့ကြပြီးတက်ရောက်လာကြတဲ့ပုဂ္ဂိုလ်များကိုအစားအသောက်များနဲ့တည်ခင်းဧကန်ခဲ့ကြတယ်လို့သိရပါတယ်။ဗျူဟာအမှတ်9ကိုရခိုင်ကရှတ်တောင်ဒေသမှာလှုပ်ရှားခဲ့ကြတဲ့တိုင်ရင်းများနဲ့ drone ဖွဲ့များကိုပေါင်းစည်းက SSNDF KNDF B101 SSNTF KNTF B102 SSNTF KNTF B103 များဖြင့်ကြောင်းလဲဖွဲ့စည်းခဲ့တာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီရေးသတင်းကောက်နှုတ်ချက်တွေကို Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Counselor တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
စီရင်သတင်းတွေကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့ຫນွေဦးမှမှဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်ခုချိန်ကစပြီး Radio Energy ရဲ့မနက်ခင်းပြည်တွင်းသတင်းတွေကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ကျွန်မကတော့ຫນွေဦးမှမှပထမဆုံးတင်ပြမယ့်သတင်းကတော့energy နိုင်ငံငါဆက်ဆက်ရင်းနဲ့ပတ်သက်ပြီးထုတ်ပြောလို့ရတာတွေရှိတယ်လို့ရလက်တွေမထွက်သေးပဲထုတ်ပြောလို့မရတာတွေလည်းရှိတယ်လို့ဝင်းကြီးဒေါ်စင်မအောင်အသိပေးတဲ့သတင်းဖြစ်ပါတယ်။မြို့သားညီညွတ်အစိုးရနိုင်ငံငါဆက်ဆက်ရင်းနဲ့ပတ်သက်ပြီးထုတ်ပြောလို့ရတာတွေရှိတယ်လို့ရလက်တွေမထွက်သေးပဲထုတ်ပြောလို့မရတာတွေလည်းရှိတယ်လို့နိုင်ငံခြားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါ်စင်မအောင်ကပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းနဲ့အာဆီယံလက်ရှိဥက္ကဋ္ဌမလေးရှားဝန်ကြီးချုပ် NY Ibrahim တို့တွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်ပြီးမြစ်စမသတင်းဌာနနဲ့တည်သက်မေးမြန်းခန်းမှဖြေကြားခဲ့ပါတယ်။ပြည်သူလူထုကိုပြောချင်တာကတော့ကျမတို့နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်လို့တော့အစွမ်းကုန်ဆောင်ရွက်နေတာရှိတယ်။ထုတ်ပြောလို့ရတာတွေရှိတယ်။ရလက်တွေကမထွက်သေးပဲနဲ့ထုတ်ပြောလို့မရတာမျိုးတွေလည်းရှိတယ်။ဆိုတော့အတက်နိုင်ဆုံးတော့ကျမတို့ဘက်ကပွင့်လင်းမြင်သာမှုရှိရှိနဲ့ပြည်သူကိုချပြလို့ရတဲ့အရာမှန်သမျှကိုကျမတို့ထုတ်ဖော်ပြောဆိုသွားမယ်။အသိပေးသွားမယ်ဆိုတာကိုပဲထပ်လောင်းပြီးပြောကြားလိုပါတယ်လို့ပြည်သူလူထုအားသတင်းစကားအနေဖြင့်ပြန်ဆွတ်ဖြေကြားခဲ့ပါတယ်ရှင်။နောက်ထပ်တင်ပြမယ့်သတင်းကတော့ပလဲမြူနယ် NGO ပညာရေးအကြောင်းတစ်ကြောင်းတွင်လိုအပ်နေတဲ့မိတူဆက် ICOM တလုံးနဲ့လိုအပ်သည်များ၆ပတ်လူတန်းတဲ့သတင်းဖြစ်ပါတယ်။အညာဒေသပလဲမြူနယ် NGO ပညာရေးအကြောင်းတစ်ကြောင်းမှလိုအပ်နေတဲ့မိတူဆက်နဲ့ ICOM တလုံး၆ပတ်လူတန်းခဲ့ကြောင်းအညာပြည်တိုင်းတောင်လေးများအဖွဲ့မှသတင်းဖော်ပြထားပါတယ်။ကျောင်းသားရေ300ကျော်ပညာသင်ကြားနေသောပြည်သူအခြေပြုကြောင်းဖြစ်ပြီးမေကွန်းထောက်ရာတွင်အသုံးပြုရန်တောင်ကိုရီးယားနိုင်ငံတက္ကူဖုံမှုအကျိုးဆောင်မှုဖြင့် World Mercy Korea ဖုံမှုမှမိတူဆက်တလုံးထောက်ပံ့ပေးခဲ့ပြီးလေကြောင်းရန်ကာကွယ်ရေးအတွက် ICOM တလုံးကိုထောက်ပံ့ခဲ့က A4 တထုံနဲ့ Carrier တစ်ခုစုစုပေါင်းတမိုးအဖြစ် 22 သိန်းကျော်ကုန်ကျခဲ့တယ်လို့သိရပါဗျ။ဒါ့အပြင်ကျောင်းသားကျောင်းသူများအားမုံအာဟာရဒါနပြုခဲ့က CDM ဆရာဆရာမ18ဦးအားငွေကျပ် 2,000 စီကတော့ခဲ့တယ်လို့ဖော်ပြပါတယ်ရှင်။နောက်ထပ်တင်ပြအောင်မယ့်သတင်းကတော့အပြည့်ရထားတဲ့ကာလအတွင်းရတားပြည်သူလူထုပေါ်ဂျမစစ်ကောင်စီလေကြောင်းမှပုံကျဲတိုက်ခိုက်မှုများပေါ်အိန္ဒိယနိုင်ငံများကမ္ဘာအင်အားကြီးနိုင်ငံများနဲ့နိုင်ငံတကာဖွဲ့စည်းများမျက်ခြေမပြတ်စောင့်ကြည့်ရန်လိုအပ်ပြီးစစ်ကောင်စီပေါ်လိုအပ်သလိုတုံ့ပြန်အရေးယူဆောင်ရွက်ရန် MDY PDF တိုက်တွန်းတဲ့သတင်းပဲဖြစ်ပါတယ်။ရတားပြည်မတ်များပေါ်ဂျမစစ်ကောင်စီကအဆက်မပြတ်ပုံကျဲတိုက်ခိုက်နေမှုများလူသားချင်းစာနာမှုဆိုင်ရာယာယီအပြစ်ခတ်ရေးဆေးရေးပြုလုပ်ထားသည့်ချိန်တွင်ကျူးလွန်နေသည့်ဆေးရဆွေးမှုများပေါ်တရုတ်အိန္ဒိယထိုင်းနိုင်ငံကဲ့သို့သောအိန္ဒိယနိုင်ငံများအမေရိကန်ရုရှားကဲ့သို့သောကမ္ဘာအင်အားကြီးနိုင်ငံများအာဆီယံအဖွဲ့ဥရောပသမဂ္ဂနဲ့ကမ္ဘာကုလသမဂ္ဂအဖွဲ့ချုပ်အစရှိသည့်နိုင်ငံတကာအဖွဲ့အစည်းများအနေဖြင့်မျက်ခြေမပြတ်စောင့်ကြည့်ရန်လိုအပ်ကြောင်းနဲ့စစ်ကောင်စီပေါ်လိုအပ်သလိုတုံ့ပြန်အရေးယူဆောင်ရွက်ကြရန်လိုအပ်ကြောင်းပြည်သူ့ကာကွယ်တပ်မတော်မန္တလေးမှတိုက်တွန်းချက်ထုတ်ပြန်ထားပါသည်။စစ်ကောင်စီသည်2025ခုနှစ်ဧပြီလ1ရက်နေ့မှယနေ့ဧပြီလ19ရက်နေ့အတွင်း၌လေကြောင်းပုံကျဲတိုက်ခတ်မှုများကိုတပိတ်ချင်းမြို့နယ်တွင်13ချိန်စင်ကူးမြို့နယ်တွင်4ချိန်မတရားမြို့နယ်တွင်2ချိန်ကျူးလွန်ခဲ့တယ်လို့ဖော်ပြထားပါတယ်။ထို့ကဲ့သို့ဂျမစစ်ကောင်စီပုံကျဲတိုက်ခတ်မှုများကြောင့်2025ခုနှစ်ဧပြီလ1ရက်နေ့မှဧပြီလ19ရက်နေ့အထိတပိတ်ချင်းစင်ကူးနယ်မတရားမြို့နယ်များအတွင်းရပ်သားပြည်သူဦးရေအနည်းဆုံး42ဦးသေဆုံးခဲ့ပြီးအနည်းဆုံး58ဦးထိခိုက်ဒဏ်ရာရရှိခဲ့ကထိခိုက်သေဆုံးသူများအနက်အနည်းဆုံး9ဦးမှာရွေးမရောက်သေးသောကလေးငယ်များဖြစ်တယ်လို့သိရပါဗျ။ဂျမစစ်ကောင်စီလေကြောင်းမှပုံကျဲတိုက်ခတ်မှုများသည့်စစ်ဘက်ဆိုင်ရာပြစ်မှတ်များမဟုတ်ဘဲမြားပြည်သူလူထုသွားလာလှုပ်ရှားရာဈေးများစာတင်ကြောင်းများနဲ့ဘာသာရေးအဆောက်အဦများပါဝင်ရပ်သားလူနေအိမ်ခြေများပေါ်အဆက်မပြတ်ပုံကျဲတိုက်ခတ်နေခြင်းဖြစ်ကစာတင်ကြောင်းတစ်ကြောင်းပါဝင်လူနေအိမ်ခြေပေါင်း50လေးလုံးပျက်စီးဆုံးရှုံးခဲ့ရပါတယ်ရှင်။ဆလဘီဂျိုက်တီယိုဖျားမှုပြည်သူများအားတော်လိုင်းတက်ခွင့်များကဖန်ဆီးသွားတယ်လို့စစ်ကောင်စီဝါဒဖြန့်နှိမ်မှုကိုပြန်လည်ရှင်းလင်းတဲ့သတင်းကိုတင်ပြပေးပါဦးမယ်။ဂျိုက်တီယိုတောင်ကျေးကင်မွန်းကျောင်းကျေးရွာကရချောင်းရီတို့ကပြူစောထီကောင်းဆောင်တွေကိုတော်လိုင်းတက်ခွင့်များကဖန်ဆီးခဲ့မှုပေါ့စစ်ကောင်စီတပ်ကဂျိုက်တီယိုဖျားမှုပြည်သူတွေကိုတော်လိုင်းတက်တွေကဖန်ဆီးသွားတယ်လို့ဝါဒဖြန့်ခဲ့ကြောင်းအမှတ်29စစ်ဗျူဟာမှသတင်းထုတ်ပြန်ထားပါတယ်။ ဧပြီလ15ရက်တွင်ကရဲချောင်းရှိစားသောက်ဆိုင်တစ်ခုမှတောက်စားမှုရင်နေတဲ့ကျောင်းလေးပင်မြို့နယ်ကပြူစောထီကောင်းဆောင်လိုင်းမှာဒုတိယပြူစောထီကောင်းဆောင်မဲကြီးပါဝင်မိသားစုဝင်48ယောက်ကိုစိုက်ထုံမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကတရင်ရောက်တွားရောက်ဖမ်းဆီးခဲ့တယ်လို့သိရပါတယ်ယူစော်တီကောင်းဆောင်တဲ့ပြူဖွဲ့ဝင်တွေကိုဖမ်းဆီးခဲ့တာဖြစ်ပေမဲ့လုံချုံရင်ရအတူပါလာတဲ့မိသားစုဝင်48ယောက်စလုံးကိုခိတ္တထိန်သိမ်းခဲ့တာဖြစ်တယ်လို့ဆိုပါရယ်ခုချိန်တွင်ပြူကောင်းဆောင်လှိုင်းမင်းပြူဖွဲ့ဝင်တွေဖြစ်တဲ့မဲကြီးလှိုင်းမင်းရဲ့သားမင်းစော်ဦးကျော်ကျော်ဦးသိန်းထင်းနဲ့လှိုင်းမင်းရဲ့မိန်းမဖြစ်သူရမင်းတို့ကိုဆက်လက်ဖမ်းဆီးထားပြီးကြက်ရှိတဲ့မိသားစုဝင်တွေကိုတော့ဧပြီလ18ရက်နေ့မှာပြန်လွှတ်ပေးခဲ့တယ်လို့ရှင်းလင်းပြောပြခဲ့ပါရယ်ဖန်စီထားတဲ့ပြူစောထီတွေရဲ့ပြည်မှုတွေကိုဖော်ထုတ်ကကျူးလွန်ထားတဲ့ပြည်မှုတွေပေါ်မူတည်ပြီးထိရောက်တဲ့ပြည်ထောင်ရရှိအောင်ဆောင်ရွက်သွားမယ်လို့သိရပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့တိုက်ပွဲများဟင်္ဒရာခရိုင်တွင်ရောက်ရှိနေပြီဖြစ်တာကြောင့်ပြည်သူများအနေဖြင့်ဆဆရရသတိထားနေထိုင်ကြပါရန်အသိပေးတဲ့သတင်းဖြစ်ပါတယ်။ ARI တိုင်းတွင်ဖြစ်ပွားနေသောတိုက်ပွဲများသည်ဟင်္ဒရာခရိုင်တွင်ရောက်ရှိနေပြီဖြစ်သလိုတိုက်ပွဲဖြစ်ပွားရာဒေသများမှပြည်သူများသည်နီးစပ်ရာမြို့နယ်ခြေရွာများသို့စစ်ဘေးရှောင်နေကြရပြီးစစ်ပွဲ area ပုံမှန်ကျပြန့်လာတာကြောင့်ဟင်္ဒရာမြို့နယ်တွင်ရှိပြည်သူများအနေနဲ့ဆဆရရသတိထားနေထိုင်ကြပါရန်ဟင်္ဒရာမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မှအသိပေးတိုက်တွန်းထားပါတယ်မိမိတို့နဲ့တပါတည်းယူဆောင်ရလိုအပ်သောရေကြီးစာရွက်စာတမ်းများပစ္စည်းများစေဝါရိတ်ခန့်များအားစစ်စစ်ထုတ်ပိုးပြင်ဆင်ထားခြင်းမြေပြင်သတင်းများအမပြတ်နာဆင်ရွက်အသွာအလာများသတိထားခြင်းစစ်ကောင်စီတောက်တိုင်နေရာများစစ်ကောင်စီတောက်တိုင်ဖွဲ့စည်းများသတင်းမင်းများနဲ့နီးကပ်ရာသို့သွားလာခြင်းမှရှောင်ကျဉ်ခြင်းစစ်ဘေးရှောင်ပြည်သူများအားအင်အားကတွန်းမြင့်ကောက်ခံခြင်းများမပြုလုပ်ကြဘဲဝိုင်းဝန်းကူညီပေးမှခြင်းများပြုလုပ်ပေးကြရန်ဖော်ပြထားပါတယ်စစ်ကောင်စီတပ်များ၏လှုံ့ဆော်မှုများအားတွေ့ရှိသိရှိပါကဂျာကာလာမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့နှင့်ပြည်သူ့ကာကွယ်ရေးအဖွဲ့များ၏ Facebook Messenger မှတဆင့်ချိန်နဲ့တပြင်းညီသတင်းပေးဖို့ကူညီပေးကြပါရန်မေတ္တာရပ်ခံထားပါတယ်ရှင်ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့ Casher ကပေးပို့ထားတာဖြစ်ပါတယ်ရှင်
ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော်လန်ရေးကြပြတဲ့ပုဂ္ဂိုလ်နားဆင်ရဖို့ရှိပါတယ်။နေချိုသွေးရဲ့လက်ရတဲ့ပုဂ္ဂိုလ်ဖြစ်တဲ့စစ်လေရင်ကိုစားပစ်ခြင်းတယ်လို့အမည်ရတဲ့တော်လန်ရေးကြပြကိုရန်နိုင်ကခန်းစားရွတ်ဖတ်ပေးထားတာဖြစ်ပါတယ်ရှင်။
စစ်လေရင်ကိုစားပစ်ခြင်းနဲ့ကမ္ဘာမကြီးစရာဖြစ်ပျက်တွေကြုံနေရတဲ့နိုင်ငံတော်ကြီးမှာဆီအနာရှင်တွေကိုကမ္ဘာမကြီးတဲ့နိုင်ငံတော်ကြီးမှာတရားမှုမတရားမှုဆိုတဲ့လူအခြေခံအသိတောင်မရှိတော့တဲ့အနာရှင်တွေရဲ့ခိုင်ဘက်စစ်တပ်ရဲ့အကြမ်းဖက်လုပ်ရက်တွေစစ်ပွဲဆက်ကွဲမဟုတ်တဲ့ပြည်သူတွေပေါ်ရရက်ဆက်ဆက်ပြစ်ခတ်တတ်ဖြတ်နေတဲ့လုပ်ရက်တွေသွေးညီနဲ့တွေထောင်းထောင်းထားစေတဲ့စစ်လေရင်တွေစစ်လေရင်တွေကိုငါစားခြင်းနဲ့စာသင်ကျောင်းတွေနဲ့ဆေးရုံဆေးရည်နဲ့ဘာသာရေးအဆောက်အအုံတွေနဲ့ဖျားစီတွေဖုံးတော်ကြီးကျောင်းတွေမြို့တွေကျော်ရီပေါ်ဘုံကျဲချနေတဲ့စစ်လီရင်တွေစစ်လီရင်တွေကိုငါစားခြင်းနဲ့ငါဝန်းစာရဲ့လူအပ်ချက်ပြည်သူကိုသတ်ဖြတ်နေတဲ့စစ်ခွေးတွေနဲ့မိုက်သွေးကြွနေတဲ့စစ်လီရင်မှုတွေအပါအဝင်စစ်လီရင်တွေကိုငါစားပစ်ခြင်းနဲ့စစ်လီရင်တွေကိုစားခြင်းနဲ့ငါအစာရင်ကစစ်အာဏာရှင်တွေရဲ့အတန်ကြားရင်ထိမ့်မရသိမ့်မရနဲ့ပိုးဆာလောင်လို့စစ်လီရင်တွေကိုငါစားခြင်းနဲ့လောင်ကျွမ်းနေတဲ့မီးလျံတွေကြားထဲကြီးလန့်စားစားနင်းရများမျက်စိရှိမှတင်တရွာလုံးကိုမိလောင်တိုက်သွင်းနေတဲ့မြင်ကွင်းဒုက္ခသည်တွေရဲ့ငတ်မွက်ဆာလောင်မှုမျိုးနဲ့စစ်လီရင်တွေကိုငါစားပစ်ခြင်းနဲ့ပြာပုံအထိနဲ့အိုးအိမ်မဲ့သွားတဲ့အဖြစ်ထွက်ပြေးတင်းရှောင်းနေရလို့မပြောသူတွေဟာစစ်လီရင်တွေကိုစားရရင်သိပ်ပျော်မှာငါစစ်လီရင်တွေကိုစားခြင်းနဲ့မတရားတာကိုမတရားမဲ့သိတဲ့စိတ်နဲ့မတရားတာကိုဆန့်ကျင်တော်လန့်ဝင့်တဲ့စိတ်နဲ့စစ်လီရင်တွေကိုငါစားခြင်းနဲ့စစ်လီရင်တွေကိုစားပစ်ခြင်းနေတဲ့ငါစိတ်ကစီးထားတဲ့ဖက်နဲ့တစ်ဖက်နဲ့ကောက်ပေါက်ပစ်တဲ့ကလေးငယ်လိုစစ်လီရင်တွေကိုငါစားခြင်းနဲ့နေချိုသွေ
းဗီဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်အခုတခါမှာတော့ဗာကြီးအောင်ကိုတိုင်ရေးသားသည့်ဆိုထားတဲ့မွန်ဂိုဘာနဲ့ကလေးရဲ့လို့အမည်ရတဲ့တော်လန်ရေးတက်ဂီတာကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင် ဒီလိုအကြီးကြီးရဲ့မြတ်ခင်နောက်ဆုံးအစီအစဉ်အနေနဲ့တိုင်းရင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့ချိုချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့မွန်းဘာသာနဲ့သတင်းထုတ်လွှင့်မှုကိုနားဆင်ရမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့ Radio UNG နဲ့ချိုချင်းဘာသာထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်။
ไปน่ะตัวนึงไม่ได้เนาะตรงไว้ควบคุมพร้อมกูลามกุลิมฮาเอฟเอ็มพีชามุกุ้งหึมทุรีมีไงบ้างคะนี่ตรงไว้มีไงบางทุรีเลยจูมินแต่ตรงอังกฤษยามจุนชิตาเมืองพร้อมกูตาดมดบากิดาบานิงอมเน่มินแต่มังโรอพยุงกังจุดพักเกือกที่อามังโรอุณาตังกันอบเป็นหลบนี่จุดที่อาทิตย์นักการทุเรจู अतुबें पिक्चर कोंकु थाबु अंग्रेसिनो खायवान अका फुआ खुसा ख्यां ख्यां संशलिक थुमसिले आदम दिम किजिम ऑफ मिङाय बाफनि जुटिया आथुम नागां थुलेजु अंग्रेसि टुना वाय फ्रॉम अमाउ थायरी इलोना ओबिजा एन यूजी नो अकुबुम छि बेनागु अप्रेनलो मौ फिमिङाय खानि जुटिया थुबियां थुलेजु हाखामा रयु अंग्रेसि दंका ख्यां सख थुमसे खेंगुवन लोने सिटीएम बिल ऑफ रुजिया थुवा मौ दि अतुङाय असिनुम कनो मिङाय बा बाय बि ओफनि Linda Mangro yung Angrisino amjun sida mangri koibana omne adukbe khukum pram kulam guling phang picture angpilo teng khuduta kangbri phakki jia mangro una teng kana prikini achuna khukum pram kulam guling phang lecha krumbi Angrisino amjun sida mangba phumi tumala angphosa tumat anilimna opki jia prikini khukum pram kulam guling pha angdo tenga mintatung Angrisia jun sida mangri dune koibana omne mang awan pham ku ta dum duba gi phi koi ban ha king pri ofichia mangro una tang kan oprikini minda mangro hilo dunga angrisuyam chun sita mangri alo omba ni ne hija dung khala ya phya rila khrikibli phing kan o minda madubi se na ka mak tung shalik phi khatale ju mangri adam bi omba khajia mangro una tang kan o khum tram kulam guling phang pichha shalik khum tua shona opkini angrisino kyo khuyung khan yung kapsi khongkhum sha krung kyo sak khyang khyang sang shalik thumsine adam lim gi jia hana opkini ख्योखोयुं अंग्रेसिनो खुगुम फ्रम गुलाम गुलेंग फांग बिख्यांग कनो दुने खानजुवान अका गेने अचिनुंग लेजु ख्यांसंग शलिक थुमसिने ख्योसा ख्यांग शाटा दुम दुबा गे लिमना ओमने इमरी खैनहा नागाम बुम इमरी अदिना फि अफ्याटा दुम दुबा हिंगिनि बिख्या अ हुम कनो दुने मिनतला टिटिम कंप्ले मटुपी मांगरो रियुं अंग्रेसिनो मुकुवेटा दुम दुबा से खानजुवान अका ग्याकिनि मिनदा मांगरो अका नागुंग लेजु biro tumatunga khyangsa khruks ne shalhau lim gi jia mangro una tanganaw thua shona opkini chutia minda baptist church la biro tumatung opkia khoin hata kam bu im chutia khuk khyang re im dung thumkip thaw adina ki om gi je phi prekini kamble mangro ne jotu bain bi khya krung angrisino khan yongon da ka phwa khyangsung us ne tumat lim gi chutia im tu khruki bata dum du ba gi adina om gi je phi kamble mangro una tanganaw bi khya shle khring hup thung shagini titimung le chung bi khya ko खुमुदों हिमकिनशले ओ थगुं अंग्रिसिनो खान्यों गाबसी आमफसाला मुमरी आंगनोन अबा ख्यासक क्रुक्सने इमरी पियाक न मदीना ऑफकिनी चुटिया मदुपिंग लेचुं पिख्या श्रदेक्ष खोआइटंगा हिबिया अंग्रिसिनो खान्यों गाबसी मदुपिंग का खोख्यां ख्यासं हा अमलिमना ऑफकि जीपी माना ऑफकिनी क्युकोसिप दं हाकामंग रोयुं ऑफकिया अंग्रिसिया ब्युहा फ्यारिला क्रुकिब्ले क्रुगुंगा ख्यासक थुमलेजु चिनलन डिफेंस फोर्स हाकाया bikya shalik thum hum se ek thum lo ne ctm mb lona opgiya chinland defense force ha khano bikya shalik khang hup thua shona opgini ajuna angrisi ku kangga khyasuk thum le ju ma 1 tumat ma 3 tumala ma 11 tumaton amilo kyakki ngami ya phole ju ngui mi pina opgiji maung ctf ha khano thua shona ningam tinduri ne atu ngain thuminga le ju asimbang kyakhani yama khukrung la khyokong ne mob kyak khyosa khyangri nami van अयो थ्री सिना अंग आना रि आ यो माइने नायबम खन नमे चेंग नंग सजिया सिंगन ओ प्रिंथनी नुबा फैना बान रायनो ब खुकुम तंगसी मबा खुयु खेंगलुक पोय रि फुआ ख्यांग आदम असना अलिमना ओपकिनी लेम माइन्सला केक साक थे ग्या खेंगलुंग रिलेजु आंगलुंग कदंग उने आंगशो आग्लम ओकुलुम अखांग अम्बुचिया अमिंगख्राना ओपकिनी लेमाइन्सला खेंगलुक पोय रिलेजु अजाव अमिंगटुंका नामना अमहुन रियु अटुबखछु अमिंगटुंका नाका अमहुन रियु हुनिंगने अजुन रिया हुनु रोग अग्यागु खेंगलुक पोय रिजु अइया क्याउनो जिया ngaina wai thukhani केक्सखथि गिया खेंगलुक पोय रिला लेमाइन्सरी यापना ररोना सुंगोन टाउना मियोम खिनारी कबीवाई ओवाया अदमा केकथे उने ख्यांगरी अमिलिन बाय अमिनुन अमाय वया क्याक्सा हिंगिनी नंगा ओमनाका बेयुंगा ओवाया अचुन मई मई रुई नहु अक्याकु अहि ख्यांगा नमथिन दुबाय चुना गगेने नंगा फोफिंग ओवाय काक्या हांगलेजु बैनाक तुमा बिने अचुना मोंगलामरी मजीक्या अंगबुमा नमथिन बाय
दिगनी गारो दिम्याले बे रेडियो एनयूजी ये सीजन रुई गो खित्ता यना लाइक बामे မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမ90 MHz ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ64 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။